ထောက်စားစုကြီးရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ရှောင်းတားနဲ့ရဲ့ဇနီးတွေကသူ့ခင်ဘုံကိုပြန်လွှတ်ပေးဖို့ပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်-19ရောဂါဖြစ်သူတွေတိုးလာနေတာမှာခင်ဘုံတဲ့ရဲ့ကျန်းမာရေးကိုစိုးရိမ်ကြောင်းထောက်ပြပေးအခုလိုပန်ကြားတာဖြစ်ပါတယ်။ စီးပွားရေးပညာရှင်ရှောက်တန်းနဲ့ဟာဖေဖော်ဝါရီလတရက်ဆီယနာတင်ပြီးတဲ့နောက်ဖန်ခံရတဲ့ပထမဆုံးနိုင်ငံသားသားလည်းဖြစ်ပါတယ်။စစ်တပ်ကဖွဲ့ထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကစီးပွားရေးပညာရှင်ရှောက်တန်းနဲ့ကိုနိုင်ငံတော်လျှို့ဝှက်ချက်ဆိုင်ရာဥပဒေတွေချိုးဖောက်မှုနဲ့ဆွဲဆိုထားတာပါ။ဖန်ခံရပြီးတဲ့နောက်အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ပမောက္ခတန်းနဲ့ လူမှုကွန်ရက် Facebook စာမျက်နှာမှာရေးသားထားပါတယ်။ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ပိုးကွယ် Delta မျိုးကွဲကအင်းစိန်ထောင်ထဲမှာဖြစ်နေတဲ့အကြောင်းခင်ဗျွန်းဖြစ်သူရဲ့ကျန်းမာရေးကိုစိုးရိမ်စရာဖြစ်နေကြောင်းရေးထားတာပါ။ပမောက်ခဌာနရဲ့ဖခင်ဖြစ်သူကလည်းလက်ရှိကင်ဆာကုသနေရာကြောင်းသူမကပြောဆိုပြီးခင်ဗျွန်းဖြစ်သူကိုစာနာထောက်ထားမှုနဲ့ဩစတေးလျကိုပြန်ခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းဆိုထားတာဖြစ်ပါတယ်။